ချင်းနဲ့ရခိုင်ပြည်နယ်တွေမှာအစိုးရတပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးအရသာထိခိုက်သေဆုံးမှုတွေရှိနေပါတယ်။တိုက်ပွဲအတွင်းဒေသခံတွေပိတ်မိနေပြီးစားဝတ်ဝတ်နေရေးအခက်ကြုံနေရပါတယ်။ VOA သတင်းတော့ကိုသက်နိုင်ကသတင်းပေးပို့ထားတာပါ။
ရှင်းပြနေပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နာကဝီဟုကျေးရွာနီးမှာအစိုးရတပ်နဲ့အေအေဖွဲ့တို့မနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပေါ်ခဲ့ပြီးလက်နက်ကြီးကြီးကြောက်ပောက်ကွေးခဲ့တာကြောင့်ဝီဟုကျေးရွာသားတို့တေပြီးနှုတ်တန်ရရှိခဲ့တယ်လို့ဝီဟုဒေသခံတဦးကပြောပါတယ
်။လျင်လာကနာပြတ်တယ်။လျင်လာတော့ပြတ်တယ်ဆိုရင်အိမ်ကိုထီးရဲမင်းတိုက်မင်းလောင်သွားတဲ့အိမ်ကဆောင်ဆောက်ဆောင်။တင်းရန်လူသုံးယောက်တန်ရာရတယ်။တန်ရာရှိနေကတော့တယောက်ကတော့ဖုံးသွားတယ်။အတက်ကတော့ကနစီနဲ့ရှောက်လောက်ပဲရှိရတယ်။အမြတ်လီလာတဲ့တာတော့က
ဆောင်းနေပြီ
ဆောင်းနေတုန်းကလေးနိုင်ခွေးကြော်လောက်ပဲရှိဟုတ်ကဲ့ရွာထိတ်ကိုပြတ်တာ
ဝီဟုကျေးရွာနေမှာဒီကနေ့ညနေပိုင်းအထိလေရင်တွေနဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံတွေပိတ်မိနေကြတယ်လို့လည်းပြောပါတယ
်အခုရွာထက်ကနေကနာလေရင်နဲ့ပြတ်တော့တာနားတော့မခံနိုင်လေရင်နဲ့စီအခုဖြတ်လို့ပြတ်သွားပြီမလာနာချင်းလည်းပြတ်တယ်စက်တနာနဲ့လည်းပြတ်တယ်ဘုံဒီလည်းရှာတယ်ရွာတတိကဘယ်လိုနေလဲဆိုရင်ဖုံးကြီးကြောင့်မှသူတို့နေလူလည်းနေတယ်ဒီရင်အင်ဂျမားတပတ်ပုံလောက်ဝင်နေတယ်တွန်ဒီတူလို့လည်းနေတယ်အခက်ခဲမှုစုံနဲ့နေရတာပေါ့
ရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကလည်းပလောဝမြို့နယ်ဖက်တွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ
်မတ်လ၄ရက်နေ့မှာနေ့လယ်၂နာရီလောက်မှဒီမြန်မာစစ်တပ်ဟာတော့တို့ဒီဟိုဂျဲတိုက်လေရဲ့နှစ်စီးနဲ့ဒီပေါက်ပွဲအားပြင်းထန်တဲ့ဘုံတွေနဲ့နေပြီးတော့မှဒီမီးချောင်းပတ်ဝန်းကျင်ကိုဟိုရှစ်ကျင်လောက်နေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တာရှိတယ်နောက်ပြီးတော့ဒီစက်တနာတွေရော့ကက်တွေနဲ့လည်းပဲဒီ2နာရီကြာလောက်ထိဟိုနှိပ်ပပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။မနေ့ကဒီမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာဒီပလဲဝါနဲ့ကြောက်တော်အစပ်ပြီဟုံးနောက်ဒီမီဝါနောက်ပြီးလို့ရှိရင်ဒီမုံတန်းပြင်ကြောက်တန်းလိုက်ကောင်အဲ့ဒီရွာတွေကိုမြန်မာစစ်တပ်ဘက်ကပစ်တဲ့ဒီဟိုရော့ကက်တွေဟိုစက်တနာတွေထိမှန်ပြီးတော့မှနေတချို့မီးလောင်တာရှိတယ်။အဲ့ဒီမှာအရသာတချို့လေးပိုက်မိနေတာရှိတယ်လို့သိရတယ်အိုညနေ 6:40 မှာမြန်မာစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ပွေဟုံးရွာကိုထိမှန်တာရှိတယ်။အဲ့ဒီမှာပွေဟုံးရွာကဒီနေအိမ်၃လုံးမိလောင်သွားပြီးတော့မှလူ2ဦးတည်တယ်။နောက်2ဦးဒဏ်ရာရတယ်လို့ဒေသခံတွေစီကတစင်သိရတာရှိတယ်။အိုဒီနေ့မှာလည်းပဲဒီမြန်မာစစ်တပ်ဘက်ကတော့သူတို့ဒီဟိုလက်နေကြီးတွေနဲ့တောက်ရှောင်းနေပြီးတော့ဒီဟိုရွာတွေကိုပဲရေရှဲရှိရှိနဲ့ပစ်ခတ်နေတာရှိတယ်။ဟိုနောက်ပြီးလို့ရှိရင်ဒီအိုဂျဲလီအနေနဲ့လည်းပဲလာပြီးတော့ဒီနေ့မှလည်းဒီဘုံကျဲတိုက်ခိုက်မှုတွေဆက်လုပ်နေတယ်လို့တော့သိရတယ်ဗျာဒါပေမဲ့လောလောဆယ်တော့ဒီအသေးစိတ်ကတော့မသိရသေးဘူး
တိုက်ပွဲတွေကြားမှာပိတ်မိနေတဲ့ဘွေဦးဒေသခံမျိုးသမီးတူကတော့ပလောဝမြို့နယ်မှာဒီကနေ့ထိတိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့ရေလိုင်းကြောင်းတွေလည်းပိတ်ဆို့ခံနေရတာကြောင့်ဒေသခံတွေစောင့်ဝတ်နေရဲ့ခက်ခဲတွေနဲ့ယဉ်ဆိုင်နေကြရတယ်လို့လည်းပြောပါတယ
်စိုးရင်စိတ်တော့ဘယ်လိုရှိပြနေဆိုရင်အစာရိတ်ခါဒီလည်းငန်းမှာလူတုံးခါတုံးခါရောက်ပါနာဒီခိုင်မုန်းတရားဒီချက်တော့မှာကိုစွရံပြီးတော့ကြောက်ကြီးကံဒီနန်းဆိုပြီးပြက်စီတော့မှာကိုစွရံစဝဲနေတော့အခံမကြည့်ဘူးလေ။ညာကတော့စလုံးနေရတဲ့ဆန်တဲ့အိတ်ရှင်ရံလဲလေးတောင်းပဲရှိနေရဲ့ချလို့လည်းမရဘူး။ဒီစီကလောင်းနဲ့ရှိမြဗနာစပ်ပြီးနေရတဲ့ဒီဝါမှာတော့ခက်ခဲအမျိုးစုံနဲ့နေရပါလေ။
ပလောဝမြို့နယ်အတွင်းမှာတိုက်ပွဲပြင်းထန်နေတာနဲ့ပတ်သက်ပြီးမေးမြန်းဖို့တက်မတော်တည်င်းမှန်ပြန်ကြားရေးဖွင့်နေအနောက်ပိုင်းတိုင်းစစ်ထောင်နယ်ချောက်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်တို့မှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွင်ရဲသားထိခိုက်သေဆုံးမှုတွေဟာလည်းတနေ့ထက်တနေ့များပြားလာနေပါတယ်။အခုလိုရဲသားတွေထိခိုက်သေဆုံးတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းနောက်ကိုတက်နိုင်ရဲ့သတင်းပေးပို့ကြည့်ပါခင်ဗျာ။